ကိုရီးယားကျွန်းဆွယ်ကအခြေအနေတွေတင်းမာမှုတဖြည်းဖြည်းပိုဆိုးလာနေတာကြောင့်မြောက်ကိုရီးယားနိုင်ငံမှာရှိတဲ့ရုရှားတန်ရုံဝန်ထမ်းတွေကိုပြန်လည်ခေါ်ယူဖို့စဉ်းစားတင်တယ်လို့မြောက်ကိုရီးယားကသူတို့ကိုအသိပေးလာတဲ့အကြောင်းမြို့တော်ပြုံရမှာရှိတဲ့ရုရှားတန်ရုံကပြောပါတယ်အခုလိုပြောဆိုလာတဲ့အပေါ်ရုရှားဘက်ကတုံ့တက်မှုတွေလုပ်နေပေမဲ့ချက်ချင်းထွက်ခွာသွားဖို့တော့အစီအစဉ်မရှိဘူးလို့ရုရှားတန်ရုံအရာရှိတဦးဖြစ်သူဒက်နစ်ဆမ်ဆိုနော့ဖ်ကတောက်ချာနေမှာပြောပါတယ်ပြုံရမ်းမြို့ကအခြေအနေတွေဟာတည်ငြိမ်မှုရှိနေပါတယ်လို့သူကပြောပါတယ်ပြုံရမ်းမြို့မှာရှိတဲ့တခြားနိုင်ငံသားတန်ရုံတွေကိုလည်းအလားတူအကြောင်းကြားချက်တွေရရှိထားတယ်လို့ဆမ်ဆိုနော့ဖ်ကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ပြောဆိုတာအပါအဝင်မြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုချိန်ချောက်မှုတွေဇက်တိုက်ပြုလုပ်နေခဲ့တာပါဒီတော့တွင်တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအနေရဖြစ်နိုင်တဲ့အနေအထားကိုရောက်လာခဲ့ရင်နိုင်ငံပူးတွဲလှုပ်ဆောင်နေတဲ့ဆက်မှုဇုံမှာရှိတဲ့အလုသမားတွေကိုပြန်ခေါ်ထုတ်မယ်လို့တောင်ကိုရီးယားဝန်ကြီးကပြောပါတယ်လက်ရှိအနေအထားအရတောင်ကိုရီးယားအလုသမားတွေအတွက်အနေရဖြစ်နိုင်တဲ့အခြေအနေမရှိသေးတာကြောင့်ကေဆုံဆက်မှုဇုံကနေချက်ချင်းပြန်ခေါ်ထုတ်ဖို့အစီအစဉ်မရှိသေးဘူးလို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးရူကီလ်ဂျေကတောက်ကြနေမှာတရင်တော့ဒီကိုပြောပါတယ်ကေဆုံဆက်မှုဆိုဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုရဲ့နောက်ဆုံးပြရုပ်လည်းဖြစ်ပါတယ်